2008ခုနှစ်တုန်းကအမေရိကန်သမ္မတ George W. Bush ကိုဖက်နှက်နဲ့ပြစ်ပေါက်လို့ကဘာကျော်ခဲ့တဲ့အီရတ်သတင်းတောက်ကလွှတ်တော်အမတ်အဖြစ်နဲ့ဝင်အရွေးခံတော့မှာဖြစ်ပါတယ်။အီရတ်လွှတ်တော်မှာအမတ်နေရာအနိုင်ရဖို့မဲဆွယ်စည်းရုံးနေတဲ့ Muqtada al-Sayyidi ကအီရတ်စစ်ပွဲအတွက်အမေရိကန်ကိုတောင်းပန်စေခြင်းကြောင့်နဲ့အမေရိကန်တပ်တွေဝင်ရောက်ကျူးကျော်မှုကြောင့်ထိခိုက်ခဲ့တဲ့မိသားစုဝင်အားလုံးကိုရော့ချေးပေးစေခြင်းနဲ့လို့ပြောကြားခဲ့ပါတယ်။သူရဲ့မဲဆွယ်စည်းရုံးနဲ့ Facebook စာမျက်နှာပေါ်မှာလည်း2008ခုနှစ်တုန်းကအီရတ်ကိုသွားရောက်ခဲ့တဲ့သမ္မတဟောင်း George W. Bush ကိုအီရတ်မှာတည်ဆောင်းသွားသူတွေမုတ်ဆိုးမတွေမိဘမဲ့ကလေးတွေကနှုတ်ဆက်တာလို့အော်ဟစ်ပြီးတော့ဖက်နှက်နဲ့ပြစ်ပောက်တဲ့ဗီဒီယိုကိုဖော်ပြထားပါတယ်။အဲဒီတော့ကသူ့ကိုလုံခြုံရေးတွေဖမ်းဆီးပြီးတော့ထောင်သုံးနှစ်ချခဲ့ပါတယ်။ကိုလာထောင်ချခဲ့ပြီးတဲ့နောက်လက်ဘနွန်နဲ့ဥရောပကိုသူပြောင်းရွှေ့နေထိုင်ပါတယ်။တိတ်မကြခင်ကမှအီရတ်နိုင်ငံကိုပြန်လာတာပါ။အမေရိကန်သမ္မတတယောက်ကိုဖက်နှက်နဲ့ပောက်ခဲ့တာကြောင့်သူမဲအနိုင်ရမရဆိုတာမပြောနိုင်ပေမဲ့အီရတ်စစ်ပွဲကို Bush နဲ့အတူထောက်ခံတဲ့နိုင်ငံရေးသမားတွေကိုအရေးယူနိုင်ဖို့အတွက်နိုင်ငံရေးစီမံတစ်ခုရဖို့ရွေးကောက်ပွဲဝင်တာလို့သူကပြောပါတယ်။